မြန်မာနိုင်ငံမှာပြည်ရဲ့နှစ်ပိုင်းတွင်အတွင်းနိုင်ငံရဲ့အပြောင်းအလဲတွေအတော်များများရှိခဲ့ပေမဲ့လို့လူခွင့်ကာကွယ်စောင့်ရှောက်သူတွေအပေါ်ချင်းချောက်ခံအနောက်ဆက်ပေးခံရတဲ့အခြေအနေတွေကတော့မပြောင်းလဲတဲ့အပြင်ပိုရောင်ဆိုးလာတဲ့အခြေအနေတွေရှိတယ်လို့လူခွင့်ဖွဲ့တွေကပြောပါတယ်။ဒါကြောင့်ဆိုရအနေနဲ့နိုင်ငံတကာသဘောတူစာချုပ်တွေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလူခွင့ က်ပေးခံရတာဖမ်းဆီးတပ်ဖြတ်ခံရတာတွေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာပိုပြီးတော့ဆိုးဝါးလာခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကမေလ16ရက်နေ့နေ့စွဲနဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီအကံစာမှာဖော်ပြထားပါတယ်ဒီမှာလည်းကမှဆူရင်လေအရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာကိုပဲလူခွေကောက်ွယ်ဆောက်ရှောက်သူတွေဆက်ပြီးတော့စောက်တီခံရအနောက်ရှက်ပေးခံရဆဲဖြစ်ပြီးတော့အဲ့လိုဖြစ်ရတွေ့မှာအစိုးရအာဏာပိုင်တွေတောင်မှကအာဏာပိုင်အဖွဲ့အစည်းမဟုတ်တဲ့သူတွေရဲ့အနောက်ရှက်ပေးသူတွေလည်းပိုပြီးတော့များလာတယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟေးကပြောပါတယ်
Facing the situation for human rights defenders in Myanmar is still really serious. I mean,
မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအခြေအနေဟာအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတော့မှာလူခွင့်ရေးလှုပ်ရှားတဲ့အတွက်ချင်းချောက်ခံရတာအနောက်ရှက်ပြုခံရတာတွေရှိနေတာကိုဆိုလိုတာပါဒါကတော့အစိုးရအာဏာပိုင်တစ်ခုတည်းကလှုပ်ဆောင်တာမဟုတ်ပါဘူးလူခွင့်ရေးကာကွယ်သူတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဓာတ်ပုံရိုက်မှတ်တမ်းတင်တဲ့အဖွဲ့တွေရှိပါတယ်တချို့ထိလွယ်ရှာလွယ်တဲ့အကြောင်းအရာတွေကိုမကြောက်မရွံ့ထုတ်ဖော်ကြတဲ့သူတွေဆိုရင်အနောက်ရှက်ပေးခံရတာချင်းချောက်ခံရတာတွေရှိနေတော့မှာနမကြီးရှင်းနေတွေတရင်သမားတွေချင်းကြောက်ခံရသေးပါဒါကြောင့်မလို့အစိုးရအနေနဲ့ဒီလိုအခြေအနေတွေကိုတည်တည်ချာချာစုံစမ်းပြီးတော့အပြစ်ရှိတဲ့သူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ချက
်အပြစ်ကျူးလွန်တဲ့သူတွေကိုအစိုးရကထိထိရောက်ရောက်ဟတ်တာအရေးယူတတ်ခြင်းမရှိတာကြောင့်ဒီလိုအခြေအနေတွေဆက်ပြီးတော့ဖြစ်နေတာလို့လည်းလော်ရာဟေးကထောက်ပြပါတယ
် You know this is a government that came to poweror came to office rather saying you know it's time to change and it really is you know people are having
so
yeah
ဆိုရင်အပြောင်းအလဲတွေလုပ်ဖို့အချိန်ကြံပြီးလို့ပြောပြီးတော့တက်လာခဲ့တဲ့အစိုးရပါတကယ်လည်းအပြောင်းအလဲတွေလုပ်ဖို့တကယ်ကိုလိုအပ်နေပါတယ်လူမှုတွေဆိုတာဆယ်စုနှစ်နဲ့ချီပြီးတော့ချင်းကြောက်ခံရမှုတွေအနောက်ဆက်ပေးမှုတွေနဲ့ကြုံခဲ့ရတာပါဒါကြောင့်မလို့ဒီအခြေအနေကိုရပ်ပစ်ဖို့လိုပါတယ်ဒီလိုမျိုးရပ်ပစ်ဖို့မှလည်းအစိုးရကအထူးအခန်းကဏ္ဍကနေရှိနေရပါတနေ့ကျန်အခိုင်အမာချပြီးတော့ထိထိရောက်ရောက်လှုပ်ဆောင်မှုလိုပါတယ်ချက
်လူခွေကာကွယ်ဆောက်ရှောက်သူတွေအပေါ်တတိယနဲ့စောက်ချမှုတွေအလုံးရှက်ပေးမှုတွေကိုထိထိရောက်ရောက်ဟန်တာဖို့ဆိုရင်အစိုးရအနေနဲ့မူဝါဒတွေစမှတ်ရုံနဲ့မလုံလောက်ဘဲလက်တွေ့အခောက်ထဲပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီပြချင်းပြပါအဖွဲ့ညွှန်ကြားရေးမှုဦးအောင်မျိုးပေးကလည်းထောက်ပြပြောဆိုပါတယ
်ဒီအစိုးရဘက်ကစိတ်ကြီးပိုင်းကဘလောက်ထိပဲလူခွေကိစ္စပြောပေမဲ့ရဲရွာအုပ်ချုပ်ရေးအစ်င့်ကိုလှုပ်ဆောင်နေတဲ့သူတွေတည်းမှာလူခွေပညာပေးတဲ့သူတွေကာကွယ်တဲ့သူဆိုလို့ရှိရင်တန်ပြားနဲ့စောင့်ကြည့်နေတော့မယ်နောက်ရောက်ခံတင်းလိုက်တာတွေရှိနေတော့မယ်အဖြစ်အပျက်ကျွန်တော်တို့ခုနသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီအထူးစုံစမ်းစစ်ဆေးရေးနဲ့တွေ့တဲ့အချိန်မှာအခုချိန်ဒီကျွန်တော်တို့ရဲ့တပ်ပုံကိုခိုးဆောင်ခိုးဝဲရိုက်နေတဲ့အစ်င့်လားမပြောက်သေးဘူးအဲ့တော့လူခွေကာကွယ်စောင့်ရှောက်တဲ့သူတွေကို policy ရကြောင်းမိမယ်တကယ်တမ်းလက်မှာအောက်ခြေတိမစင်းနေပဲနဲ့ခုနလိုနောက်ရောက်ခံလိုက်တာတွေနှောက်ဆက်တာတွေအနှောက်ယှက်ပေးတာတွေကတော့ကျွန်တော်ဆက်လက်ကြုံတွေ့နေတော့မှာလေအဲ့တော့2016ကိုကြည့်မယ်ဆိုရင်အစိုးရရဲ့နှောက်ယှက်မှုတွေလည်းမလျော့သေးဘူးလို့နောက်ထပ်အန္တရာယ်ပေးတဲ့အချင်းချင်းနောက်ပြည်သူချင်းချင်းနောက်ယှက်တဲ့နောက်ယှက်မှုတစ်ခုကလည်းပုံစံတစ်တပြိုင်နက်တိုးလာတာတွေ့ရပါတယ်
Amnesty International အဖွဲ့ကထုတ်ပြန်တဲ့အခုနောက်ဆုံးအစည်းအဝေးထဲမှာဒီ2016ခုနှစ်အတွင်းကမ္ဘာတဝန်းလူခွင့်ရေးကာကွယ်စောင့်ရှောက်သူ181ယောက်အသက်ခံခဲ့ရပြီးတော့ဒီ2015ခုနှစ်တုန်းကတော့ဒီလိုအသက်ခံရတဲ့သူပေါင်း156ယောက်သာရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။မဒီကထုတ်ပြန်တဲ့ဒီစေခါစာနဲ့အတူ Brief Campaign လို့ခေါ်တဲ့ကမ္ဘာတဝန်းလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်တိုက်ခိုက်ခံရမှုတွေအစုံသက်ရေးလှုပ်ရှားမှုတစ်ရက်ကိုလည်း Amnesty International အဖွဲ့ကကြေညာချက်ထဲမှာစတင်လိုက်ပါတယ်ရှင်။